အမေရိကန်ပြည်ထောင်စုကနေဥရောပကိုတည်သွင်းတဲ့ဂျင်းအဝတ်အထည်တွေအရက်နဲ့မော်တော်ဆိုင်ကယ်တွေအပါအဝင်ဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့အမေရိကန်ထုတ်ကုန်ပစ္စည်းတွေပေါ်မှာ EU ဥရောပတမကကဒီကနေ့တောက်ကြနေကစလို့အခွန်စည်းမျဉ်းသစ်တွေချမှတ်လိုက်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာတဝန်းကနေတင်သွင်းတဲ့တန်မဏိနဲ့အလူမီနီယံသတ္ထုတွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခွန်တွန်းမြင့်စီးကျက်တဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ EU ကအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာတရုတ်သွင်းကုန်ပစ္စည်းတွေအပေါ်မှာလည်းဒီလာမယ့်သတင်းနှစ်ပတ်အတွင်းဒေါ်လာ30ဘီလီယံကျော်အခွန်တွန်းမြင့်စီးကျက်ဖို့စီစဉ်ထားတာပါဒီပေါ်မှာတရုတ်ဘက်ကလည်းအမေရိကန်ကိုချက်ချင်းလက်တော့ပြတ်မယ်ဆိုပြီးကတိပေးပြောဆိုထားသလိုကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုအကြားမှာတင်းမာမှုတွေတိုးလာနေတာပါတချိန်တည်းမှာပဲတူရကီနိုင်ငံကလည်းသူ့ရဲ့တန်မဏိနဲ့အလူမီနီယံသွင်းကုန်တွေအပေါ်အမေရိကန်ကအခွန်တိုးစီးကျက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ထုတ်ကုန်ပစ္စည်းဒေါ်လာ 1.8 ဘီလီယံအပေါ်အခွန်စီးကျက်မယ်လို့ကြေညာထားပါတယ်တူရကီရဲ့အခွန်သစ်စီးကျက်မှုဟာအမေရိကန်မော်တော်ကားကြောင့်မီသွေးဆက်ကူဆန်တဲ့စိတ်ရကြီးထုတ်ကုန်တွေအပေါ်မှာအခွန်ဒေါ်လာတန်ဖိုး 166.5 သန်းအထိရှိလိမ့်မယ်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကပြောပါရယ်အလားတူအိန္ဒိယနိုင်ငံကလည်းသူ့ရဲ့တန်မဏိနဲ့အလူမီနီယံပို့ကုန်တွေကိုအမေရိကန်ကအခွန်တွန်းမြင့်စီးကျက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ထုတ်ကုန်ပစ္စည်း29ခုအပေါ်မှာဒေါ်လာသန်း240တန်ဖိုးအခွန်စီးကျက်သွားမယ်အကြောင်းကိုကြားသာပေးနေကကြေညာထားပါရယ်ရှင်